ပေါ်ရရှင်များခင်ဗျာအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနရဲ့73ချိန်မြောက်နှစ်စဉ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အခြေအနေအစီရင်ခံစာကိုမနေ့ကထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံဟာခါတိုင်းနှစ်တွေလိုပဲဘာသာရေးဖိနှိပ်ထုတ်ချက်မှုပြင်းထန်တဲ့နိုင်ငံတွေစီရင်မှာပါဝင်နေဆဲပဲဖြစ်ပါတယ်အခုထုတ်ပြန်တဲ့အစီရင်ခံစာဟာ2010ခုနှစ်အတွက်ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းပြည်တွင်းမှာဘာသာရေးလွတ်လပ်ခွင့်ကင်းမဲ့ဒေတာကိုမြန်မာစစ်အစိုးရကဖြည့်ဆည်းမှုပြတ်ကွက်ခဲ့တဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံများစီရင်နေမှာထည့်သွင်းခဲ့တာပါအဲ့ဒီစီရင်မှာမြန်မာ၊နောက်ကိုရီးယား၊အီရီထရီးယား၊အီရန်၊တရုတ်၊ဆော်ဒီအာရေဗီယား၊ဆူဒန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတို့ပါဝင်ကြပါတယ် CBC လို့အတူကောက်ခေါ်တဲ့ Country of Particular Concern အထူးစိုးရိမ်ရတဲ့နိုင်ငံစီရင်ကို1996ခုနှစ်ကစပြီးတော့သတ်မှတ်ခဲ့တာဖြစ်ပါတယ်အဲ့ဒါလို့စတင်သတ်မှတ်ချိန်ကစလို့အခုထိမြန်မာနိုင်ငံဟာအထူးစိုးရိမ်ရတဲ့နိုင်ငံ CBC စီရင်နေမှာနှစ်စဉ်နှစ်တိုင်းပါဝင်ခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစည်ရင်မပြုစုပြစ်ခဲ့တဲ့2009ခုနှစ်တနှစ်ပဲစည်ရင်သွင်းလွတ်ခဲ့ပါတယ်။ CBC အစီအစဉ်တတ်မှတ်ချက်ကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးညှိမှနှိမ့်ကုတ်တဲ့နေရာမှာအထူးပြင်းထန်တဲ့နိုင်ငံတွေကအစိုးရတွေကိုရွေးချယ်တတ်မှတ်တာဖြစ်ပါတယ်။အဲဒီ CBC အစီအစဉ်တတ်မှတ်ခံရတဲ့နိုင်ငံတွေကအစိုးရတွေအပေါ်ပိတ်ဆို့မှုတွေချမှတ်အရေးယူတာဘာသာရေးလွတ်လပ်ခွင့်အစီအစဉ်အတန်းတိုးတက်ကောင်းမွန်လာရေးအတွက်ဖိအားပေးတာတွေဆောင်ရွက်နိုင်ပါတယ်။တရားဝင်ထုတ်ပြန်တဲ့စည်ရင်အရမြန်မာနိုင်ငံမှာလူဦးရေ90ရာခိုင်နှုန်းလောက်ကဗုဒ္ဓဘာသာဝင်တွေဖြစ်ကြပြီးခရီးယန်400နှုန်းအစ္စလမ်ဘာသာဝင်400နှုန်းလို့ဆိုပါတယ်။ဒါပေမဲ့လွတ်လပ်တဲ့သုတေသနအဖွဲ့တွေရဲ့အဆိုအရကတော့မြန်မာနိုင်ငံမှာအစ္စလမ်ဘာသာဝင်600ခိုင်နှုန်းကနေ1000ခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး1969နှစ်တွေကစလို့ခရီးယန်နဲ့အစ္စလမ်ဆိုင်ရာဘာသာရေးစာပေတွေပြည်ပကနေတင်သွင်းမှုခက်ခဲလာခဲ့တယ်လို့အစီရင်ခံစာကဆိုပါတယ်။အထူးသဖြင့်တိုင်းရင်းသားဘာသာစကားတွေနဲ့ဘာသာပြန်ဆိုထားတဲ့ခရီးယန်သမားကျန်းစာတင်သွင်းမှုဟာဥပဒေနဲ့ဆက်ကျင်ပါတယ်တဲ့။ဒါအပြင်ဗုဒ္ဓဘာသာအပါအဝင်ပြည်တွင်းထုတ်ဘာသာရေးစာပေတွေကိုလည်းစာပေစီစီရေးရုံးကတင်းတင်းကြပ်ကြပ်စီစစ်ပါတယ်။ဗုဒ္ဓဘာသာမှာသုံးစွဲတဲ့စကားလုံးတွေကိုလည်းတခြားဘာသာတွေမှာသုံးစွဲခွင့်မရှိပါဘူး။မြန်မာပြည်မှာနေထိုင်ကြတဲ့အဲ့နိုင်ငံသားတရုတ်နဲ့အိန္ဒိယလူမျိုးတွေလိုပဲအစ္စလမ်ဘာသာဝင်တွေဟာလည်းပြည်တွင်းခရီးသွားလာခွင့်အတွက်ဆိုင်းယားအာဏာပိုင်တွေရဲ့ခွင့်ပြုချက်လိုအပ်နေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဆိုရင်ပြည်တွင်းခရီးသွားလာခွင့်လုံးဝမရတော့ဖြစ်နေပြီးခရီးသွားခွင့်ရဖို့ကိုလည်းအာဏာပိုင်တွေကိုလက်ငွေပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ဘာသာရေးကိုနိုင်ငံရေးအတွက်အသုံးချခဲ့ပုံတွေကိုလည်းအစိုးရခန်းစားကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လကမြန်မာစစ်အစိုးရပြည်ထရေးဌာနဒုတိယဝန်ကြီးရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးမွတ်စလင်ဘာသာဝင်တွေကိုကြံ့ခိုင်ရေးအဖွဲ့တက်ကိုဝင်မယ်ဆိုရင်နိုင်ငံသားကထုတ်ပေးမယ်လို့ပြောဆိုခဲ့တဲ့အကြောင်းသတင်းမီဒီယာတွေကိုကိုးကားပြီးဖော်ပြထားပါတယ်။အဲ့ဒီကတ်ရဖို့အတွက်မွတ်စလင်တယောက်ဟာကြံ့ငွေ2သိန်းခွဲလောက်ပေးရတယ်လို့လည်းဆိုပါတယ်။ဒါအပြင်မက္ကာကိုဖျားဖူးထွက်ကြမဲ့မွတ်စလင်ဘာသာဝင်တွေနဲ့အိန္ဒိယနိုင်ငံဗုဒ္ဓဂယာကိုဖျားဖူးသွားကြမဲ့ဗုဒ္ဓဘာသာဝင်တွေကိုလည်းပြည်ပကိုမထွက်ခင်စက်ခံရေးပါတီအတွက်ကြိုတင်မဲထည့်ပြီးမှသွားခွင့်ရကြတယ်လို့ဆိုပါတယ်။ဒါအပြင်ရန်ကုန်မြို့တော်ဝန်ဦးအောင်သိန်းလင်းကရွေးကောက်ပွဲမှာသူ့ကိုမဲထည့်ရင်ဗလီဆောက်ခွင့်ပြုမယ်လို့မဲဆွဲခဲ့ပါသေးတယ်တဲ့။ပြီးတော့ဘာသာရေးဆိုင်ရာစုဝေးမှုတွေမှာလည်းအကန့်အသတ်တွေရှိနေသလိုဘာသာရေးစာပေတင်ကြတဲ့နေရာတွေမှာလည်းထိန်းချုပ်မှုတွေရှိနေပါတယ်။ဒါအပြင်နဂစ်မုန်တိုင်းတန်းကြောင့်လုံးဝပြိုလဲပျက်စီးသွားခဲ့တဲ့ခရီးယံဖျားကျောင်းတွေနဲ့ဗလီတွေကိုပြန်လည်ဆောက်လုပ်ခွင့်မပြုဘဲအထက်ရလျှောက်ထိခိုက်ပျက်စီးခဲ့တဲ့ဘာသာရေးအဆောက်အအုံတွေကိုသာပြင်ဆင်ခွင့်ပြုခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။မြန်မာစစ်အစိုးရဟာတခြားဘာသာတရားတွေအပေါ်မှာသာထိချုပ်ထားတာမဟုတ်ဘဲဗုဒ္ဓဘာသာအပေါ်မှာလည်းတင်းတင်းကြပ်ကြပ်ထိချုပ်ချဲလဲနေတာပါ။မြန်မာတန်ခါအဖွဲ့အစည်းဟာလည်းလွတ်လပ်မှုရှိတဲ့အဖွဲ့အစည်းမဟုတ်ပါဘူး။တရားစာပေပို့ချတဲ့နေရာမှာလည်းနိုင်ငံရေးသဘောပါတဲ့စကားလုံးတွေစာပိုက်တွေဇလန်းတွေမပါဝင်ရပါဘူးတဲ့2009ခုနှစ်ရွှေဝါရောင်နှုတ်ရှောင်းမှုမှာဖုန်ကြီးကျောင်းတိုက်ပေါင်း52ကျောင်းကိုအားထဲမှာစီးနှင်းခဲ့ပြီးတန်ဃာတော်အများပြားကိုရိုက်နှက်ဖမ်းဆီးခဲ့ပါတယ်အစီရင်ခံစာပြုစုချိန်အထိအကြမ်းမြင်တန်ဃာ256ပါးအချင်းထောင်တွေထဲမှာရှိနေပြီးအစိုးရကဒီကိစ္စအတွက်ပြန်လည်စုံစမ်းစစ်ဆေးမှုမရှိခဲ့ပါဘူးဒါအပြင်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်ဝိပုစုတောင်းတဲ့နော်အုံလှတို့အဖွဲ့ကိုလည်းအနာပိုင်တွေကဖမ်းဆီးခဲ့သေးတယ်လို့အစိုးရခန်းစာမှာဖော်ပြထားတဲ့အကြောင်းတင်ပြအပ်ပါတယ်